အိန္ဒိယနိုင်ငံခြေဆက်အာတနီစိတ်ကမ်းများကုမ္ပဏီကမြန်မာနိုင်ငံမှာကုန်သစ်တာအတင်းချစိတ်ကမ်းတစ်ခုတည်ဆောက်မဲ့စီမံကိန်းကိုဖျက်သိမ်းမယ်အကြောင်းကြေညာလိုက်ပါတယ်။အမေရိကန်ရဲ့အရေးယူတန်ခတ်မှုစီးမင်းတွေကိုချိုးဖောက်မှုမရှိဘူးလို့ယုံကြည်တဲ့အကြောင်းနဲ့မြန်မာနိုင်ငံကစီမံကိန်းတွေအမေရိကန်ကလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းကုမ္ပဏီကအစိုးရမှပြောထားပေမဲ့အခုနောက်ဆုံးစီမံကိန်းဖျက်မယ်အကြောင်းကြေညာလိုက်တာပါ။အခြေအနေကိုဆန်းစစ်သုံးသပ်ပြီးတဲ့နောက်မြန်မာနိုင်ငံမှာကုမ္ပဏီရဲ့ယင်းနှိမ့်ညွန့်မှုတွေကိုရုတ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းအဒနီကုမ္ပဏီကပေါ်ရူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။မြန်မာနိုင်ငံကယင်းနှိမ့်ညွန့်မှုတွေကို၈နှစ်မတ်လကနေဇွန်လလောက်အတွင်းမှာရုတ်သိမ်းဖို့ခန့်မှန်းထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလမှာတော့မြန်မာနိုင်ငံကစီမံကိန်းအတွက်အမေရိကန်ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယူ OFAC မှာလုပ်ငန်းလိုင်စင်လျှောက်ထားတဲ့အကြောင်းအဒနီကုမ္ပဏီကပြောဆိုထားတာပါ။ဒီမတိုင်ခင်မေလမှာတော့ကုမ္ပဏီရဲ့ယင်းနှိမ့်ညွန့်မှုဟာအမေရိကန်ရဲ့အရေးယူတန်ခတ်မှုစီးမင်းတွေကိုချိုးဖောက်ကြောင်တွေးရှိရဆိုရင်စီမံကိန်းကိုရပ်မဖြစ်ကြောင်ပြောဆိုထားပါတယ်။လူခွေလူရှာမှုဖွဲ့တွေကတော့အမေရိကန်ဗန်နိုင်းဝန်ကြီးဌာနကမေလာတဲ့ပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့စီးမံထက်သွင်းခံခဲ့ရတဲ့မြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းဖြစ်တာကြောင့်အမေရိကန်ရဲ့အရေးယူတန်ခတ်မှုစီးမင်းတွေကိုချိုးဖောက်ရရကြောင်ပြောဆိုထားကြပါတယ်။